သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ COVID-19 ပြန့်နှံ့မှုကိုရှော့ချရန်အတွက်မြန်မာနိုင်ငံနဲ့တောင်အာဖရိကတို့မှာအရေးကြီးတဲ့စိန်ခေါ်မှုများနဲ့ရင်ဆိုင်နေရပါတယ်။သို့သောပီရူးနိုင်ငံသည်လူများကိုတတ်နိုင်သမျှများများကာဝယ်ဆေးထိုးရန်အာရုံစိုက်နေပါတယ်။တချိန်ထဲမှာ United Kingdom သည်ကာဝယ်ဆေးထိုးအစီအစဉ်အကြီးအကျယ်ပြီးမှကန့်သတ်ချက်များကိုဖြေလျှော့ရန်ပြင်ဆင်နေပါတယ်။United Kingdom ကာဝယ်ဆေးဝန်ကြီးသည်ယုံကြည်မှုအပြည့်အဝခံစားနေရတယ်လို့ဆိုပါတယ်။ Nadim Zahawi ကလာမယ့်အပတ်အတွင်းမှာကန့်သတ်မှုများကိုဖေလျှော့ပေးမယ်လို့ပြောကြားပါတယ်။ဒါပေမဲ့သတိရှိရှိနဲ့လုံမာလို့ဆိုပါတယ်။သူကလူတွေကိုကူးစက်ပြန့်ပွားမှုကိုရှော့ချရန်မိမိကိုယ်ကိုတာဝန်ယူကြဖို့အတွက်ပြောဆိုနေပါတယ်။
Be setting out tomorrow guidelines on everything from mask wearing, the transition from mandating or government by diktat to taking personal responsibility, whether for our own actions or corporate responsibility. We're seeing a rise in infection rates in this country, but also in Europe and elsewhere. The difference is for us is that the vaccination program has been so successful that we are.
Chenoro manepian lan yon che mia twa la ba lai me.မြန်မာဖုံးဝစ်စင်မှုမှအရာခတ်သိမ်းပေါ်တွင်ပြဋ္ဌာန်းခွင့်ကနေအကူအပြောင်းသို့မဟုတ်အစိုးရကပုတ်ကလေးရေးတာဝန်ယူမှုရှိစေရန်ရှိမရှိကျွန်တော်တို့ရဲ့ကိုယ်ပိုင်လုပ်ရများသို့မဟုတ် corporate တာဝန်များဖြစ်ပါလေဒီတိုင်းပြည်မှာယောဂကူးစက်မှုနှုန်းမြင့်တက်နေတာကိုကျွန်တော်တို့မြင်နေရပါတယ်ဥရောပနဲ့တခြားနေရာများတွင်မှရောပါကျွန်ုပ်တို့နဲ့ကြွားခြားချက်မှာကာဝယ်ဆေးထိုးအစီအစဉ်ဟာအလွန်အောင်မြင်ခဲ့ခြင်းဖြစ်ပါတယ်ကျွန်တော်တို့ပြောခဲ့သူအရွယ်ရောက်သူ88ရာဂိုင်းနှုန်းဤပါဟာတကြိမ်ထိုးခြင်းဖြင့်ကာဝယ်မှုကိုခံခဲ့ရပါတယ် UK အစိုးရအနေနဲ့အနာဂတ်မှာဒီ virus ကိုကန့်တွဲနိုင်ဖို့နည်းလမ်းတွေရှာဖွေမှာဖြစ်ပြီးစက်တင်ဘာလမှာစမယ့်ဆေးရှိမပြတ်အောင်ထပ်လောင်းထိုးပေးမယ်လှုပ်ရှားမှုအပါဝင်ဖြစ်တယ်လို့ Mr. Zahawi ကပြောဆိုပါတယ်တောင်အာဖရိကမှာတော့ကိုင်းညီအောင်လှုပ်ထားတဲ့အစင်လေးလော့ခ်ဒေါင်းလုံဆော်မှုကိုဆက်လက်ရှိနေမှာဖြစ်ပြီးယခုလက်ရှိတိုင်းတာမှုတွေကဇူလိုင်လ25ရက်နေ့ထိရှိနေမှာဖြစ်တယ်လို့ဆိုပါတယ်။တောင်အာဖရိကမှာကိုဗစ်ကူးစက်မှုတွေကထိမ့်သိမ့်မရတဟုန်ထိုးတက်လာနေတဲ့အတွက်တောင်အာဖရိကသမ္မတဆီလ်ရာမာဖိုဆေပြောတာကတော့လူမှုရေးပွဲတွေနိုင်ငံရေးဘာသာရေးနဲ့တခြားစစ်ဝေးမှုများကိုဖိတ်ပင်ထားမှာဖြစ်ပြီးကဖျူကိုလည်းည9နာရီကနေနာနဲ့4နာရီအထိထားရှိမယ်လို့ပြောဆိုပါတယ်။ဒီကဖျူအချိန်တွင်မှာအပြင်ထွက်ခွင့်ရရှိသူများသာသူတို့အိမ်ကနေထွက်ခွင့်ရှိမယ်လို့ဆိုပါတယ်
။ For the last 2 weeks the country has consistently recorded an average of nearly 20,000 daily new cases. At present the country has over 200,000 active covid cases.
ပြည်ကတဲ့နှစ်ပတ်အတွင်းတိုင်းပြည်မှာနေစဉ်ပြန့်မြောက်ယောဂါကူးစက်မှုပေါင်း 2,000 နီးပါးကိုတသမတ်ထဲမှတ်တမ်းတင်ခဲ့ပါတယ်။လက်ရှိချိန်မှာနိုင်ငံတွင် COVID-19 ယောဂါဖြစ်ပွားသူ 2,000 ကျော်ရှိနေပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတောင်အာဖရိကနိုင်ငံသား 4,200 ကျော်ဟာ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ကြရပါတယ်။လော့ခ်ဒေါင်းလုပ်ထားချိန်မှာအရက်ရောင်းချခွင့်လုံးဝမပြုသလိုကျောင်းတွေလည်းပိတ်ထားမှာဖြစ်ပါတယ်။ကမ္ဘာမှာကိုဗစ်ဖြစ်ပွားမှုများလာသည့်နှင့်အမျှမြန်မာနိုင်ငံဟာလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ကျန်းမာရေးစောင့်ရှောက်မှုစနစ်သည်အားနည်းနေပြီးရုန်းကန်နေရပါတယ်။မြန်မာနိုင်ငံရဲ့အကြီးဆုံးမြို့ကြီးနှစ်မြို့မှာအောက်ဆီဂျင်ရှားပါးမှုကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လုံလောက်တဲ့ကိုဗစ်အတွက်စီစစ်ခြင်းစမ်းသပ်ခြင်းလုံဆောင်နိုင်မှုနဲ့ကာကွယ်ဆေးရရှိနိုင်မှုကလည်းမလုံမလောက်ဖြစ်နေပါတယ်။ဤတော်တွင်တောင်အမေရိကတွင်ကာဝယ်ဆေးထိုးပွဲဆင်နွေးရာရဲ့အစိတ်ပိုင်းအနေဖြင့်ပီရူးရဲ့လီမန်နဲ့ကာလိုမြို့များတွင်ကာဝယ်ဆေးထိုးရာတွေလှုပ်ဆောင်ပေးနေပါတယ်။အဲဒီမှာနေထိုင်သူရောဖီဂူရာကတ တိုင်းပြည်တွင်အခုချိန်မှာအဲ့ဒါကိုလိုအပ်နေတယ်လို့ပြောဆိုပါတယ်
Feeling better with the full vaccine, with the two doses, you can work peacefully and our personal economy can get a little better because economically
COVID-19 ကဝစီအပြေအဝထိုးပြီးတာနဲ့အတူပုံမကောင်းမွန်တဲ့ခံစားမှုနဲ့သင်အေးချမ်းစွာလုံခြုံနိုင်ပြီးကျွန်တော်တို့ရဲ့ကိုယ်ပိုင်စီးပွားရေးကအနည်းငယ်ကောင်းမွန်လာပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးအရအစင်းရေးဆုံးဒုက္ခသည်များမှာခံစားနေရပြီးချမ်းသာသူများမဟုတ်ပါဘူးအစင်းရဲဆုံးလူတွေခံစားနေရပါတယ်လုံဆောင်မှုရဲ့အစိတ်ပိုင်းအနေဖြင့်ကာဝတ်ဆေးထိုးပေးတဲ့စင်တာများကလူတွေကာဝတ်ဆေးထိုးဖို့အခွင့်အလမ်းရအောင်36နာရီဇက်တိုက်လှုပ်ဆောင်ပေးနေကြပါတယ်သုံးရက်ကြာပြည့်လုပ်ခဲ့တဲ့ကာဝတ်ဆေးထိုးပွဲမာရသွန်မှာလူ2,000ကျော်ကာဝတ်ဆေးထိုးလိမ့်မယ်လို့မျှော်လင့်နေပါတယ်မြန်မာပြည်မှာလည်းမျိုးဗီဇကွဲ Delta Virus ကြောင့်နိုင်ငံရဲ့နေရာအနှံ့ပြားမှာ COVID ကြောင့်လူတွေနေစဉ်သေဆုံးနေကြသလိုအောက်ဆီဂျင်တွေကိုလည်းအချမ်းဖက်ဆဲအာနာရှင်ကလိုက်လံအတင်းအဓမ္မသိမ့်ပိုက်နေလို့တမန်လူတို့မှာအောက်ဆီဂျင်ပြတ်လတ်လို့သေဆုံးနေသူတွေရှိနေပါတယ်။သောရရှိမြခင် SBS သတင်းဌာနက Sarah Charles ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ။
2019ခုနှစ်မေလတုန်းကဌာနေတိုင်းသားတွေဖြစ်ကြတဲ့ Aboriginal တွေနဲ့ Torres Strait Islander ကိုယ်စားလှယ်တွေဟာ Uluru အနားမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဌာနေတိုင်းသားများ၏အမျိုးသားညီလာခံ First Nation National Constitutional Convention ကိုကျင်းပပြုလုပ်ဖို့စုဝေးခဲ့ကြပြီးယင်တဲကလာတဲ့ Uluru ထုတ်ပြန်ကြေညာချက် Uluru Statement from the Heart ကိုထုတ်ပြန်ခဲ့ကြပါတယ်အဲ့ဒီကြေညာချက်ကဩစတြေးလျနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအပြောင်းအလဲတစ်ခုလုပ်ဖို့ကမ်းလှမ်းထားတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေမှာဌာနေတိုင်းသားတွေကိုထည့်သွင်းအတိမပြုရေးဖြစ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ရမှာလဲအမှန်တရားတရားမျှတရေးနဲ့ကိုယ်ပိုင်ကြံ့ခြံခွင့်ကိုအခြေခံပြီးလှုပ်ဆောင်ဖို့ဖြစ်ပါတယ်။ကျွန်တော်တို့သည်တောင်ပိုင်းမိုးကုတ်ဆဲဝိုင်းတစ်ခွင်မှလာရောက်ကြ၍2019ခုနှစ်ဖက်စီပုံအခြေခံဥပဒေဆိုင်ရာအမျိုးသားညီလာခံတွင်စုယုံရောက်ရှိလာကြပြီးကျွန်ုပ်တို့၏ယင်ထဲမှကြေညာချက်ကိုထုတ်ပြန်ကြေညာလိုက်ပါသည်ကျွန်ုပ်တို့ Aboriginal နှင့် Torres Strait Islander တိုင်းသားများသည် Australia တိုက်နှင့်အနီးအနားရှိကျွန်းစုများတွင်ပရမအူဆုံးသောကိုယ်ပိုင်ဥပဒေများနှင့်ကိုယ်ပိုင်ဓလေ့ထုံးနှံများရှိခဲ့သောအချုပ်အခြာအာဏာပိုင်များဖြစ်ခဲ့ကြပါသည်ကျွန်ုပ်တို့၏ယဉ်ကျေးမှုအစဉ်အလာအတိုင်းဖန်ဆင်းမှုအစဉ်အလာအတိုင်းရှေးကတည်းကတည်ရှိခဲ့သည့်စည်းမျဉ်းဥပဒေနှင့်လွန်ခဲ့သည့်နှစ်ပေါင်း6,000ကျော်၏သိပ္ပံအရာကျွန်ုပ်တို့ဘိုးဘီဘီဘင်တို့လှူဆောင်လာသည့်အရာများဖြစ်ပါသည်ထို့လွတ်လပ်သောအချုပ်အခြာအာဏာသည်ဝိညာဉ်ရေးရာအယူအဆဖြစ်ပြီးဘိုးဘီဘီဘင်နှင့်ညေရာများအကြားသို့မဟုတ်တဘာဝမိခင်အကြားရှိသည့်ဆက်ဆံမှုဖြစ်ပါသည် Aboriginal နှင့် Torres Strait Islander တို့သည်ထိုနေရာမှပေါက်ဖွာလာပြီးထိုနေရာတွင်မိတင်းနေထိုင်ပြီးသည့်နောက်ထိုနေရာတွင်ပင်တစ်နှစ်ပြန်သွားကြပြီးကျွန်ုပ်တို့၏ဘိုးဘီဘီဘင်တို့နှင့်အတူတူပြန်လည်နေထိုင်ကြရမည့်နေရာဖြစ်ပါသည်ထိုဆက်ဆံမှုဒီသားလျင်နေရာပိုင်ဆိုင်ခြင်း၏အခြေခံသို့မဟုတ်ပူကောင်းမွန်သည့်အချုပ်အခြာအာဏာဖြစ်တည်မှုဖြစ်ပါသည်၎င်းမြေယာပိုင်ဆိုင်မှုသည်နိုင်ငံတော်၏အချုပ်အခြာအာဏာကိုဘယ်တော့မှထိပါကွဲပြောက်မှုမဖြစ်စေဘဲအတူတူရှင်တွဲနိုင်သည့်မြေယာပိုင်ဆိုင်မှုနည်းလမ်းဖြစ်ပါသည်ယခုလိုမှမလုံဆောင်ရင်ဘယ်လိုလုံဆောင်မည်လဲထောင်စုနှင့်6ခုလောက်မြေယာပိုင်ဆိုင်ခဲ့သည့်လူမျိုးများနှင့်၎င်းတို့အထုအမြထားသည့်ဆက်ဆက်မှုသမိုင်းကိုတက်တန်းနေရတာရှိသည်သည့်ဖြစ်စဉ်ကြောင့်ကပ္ပသမိုင်းမှပျောက်ွယ်ခံရလို့မလားအခြေအမြခိုင်သည့်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြောင်းလဲမှုနှင့် ဖွဲ့စည်းတိဆောက်ပုံအပြောင်းလဲများလုပ်နိုင်နေရှေးကရှိခဲ့သည့်အချုပ်ချာအာဏာသည်တောက်ပလာပြီးဩစတြေးလျနိုင်ငံအားပုံဖော်ထုတ်ပြရာတွင်ပိုမိုပြည့်စုံမည်ဟုကျွန်ုပ်တို့ယုံကြည်ပါသည်အချိုးအစားအဖြစ်ကျင့်ရင်ကျွန်ုပ်တို့ထားနေတိုင်းသားသည်ကဘာပေါ်တွင်အများဆုံးအကျဉ်းချခံရသူများဖြစ်ကြပါသည်ကျွန်ုပ်တို့သည်ပင်ကိုအဖြစ်ရာဇဝတ်သားများမဟုတ်ကြပါကျွန်ုပ်တို့၏သားသမီးများသည်မကြုံစဖူးလောက်အောင်မိသားစုနှင့်အဆက်ပြတ်မှုခံရသူများဖြစ်ကြပါသည်ယခုလိုအဆက်ပြတ်ခံရသည့်အကြောင်းရင်းသည်လဲကျွန်ုပ်တို့အနေဖြင့်သူတို့ကိုမချစ်လို့ဖြစ်ရတာမျိုးမဟုတ်ပါကျွန်ုပ်တို့၏လူငယ်များသည်လဲမြေမကောင်းကြားမကောင်းလောက်အောင်အချင်းထောင်တွင်အရေးအတွက်များစွာဖြင့်ကြောင်ထိုးထားခံနေရပါသည်လူငယ်များသည်ကျွန်ုပ်တို့၏အနာဂတ်မျှော်လင့်ချက်ဖြစ်သင့်ပါသည်ပြဿနာဒုတည်းကိုကြည်လိုက်ရုံဖြင့်ကျွန်ုပ်တို့ကြုံရသည့်ပြဿနာ၏ဖွဲ့စည်းပုံသဘောတဘာဝကိုရှင်းရှင်းလင်းလင်းသိသာစေပါသည်၎င်းသည်ကျွန်ုပ်တို့အစွမ်းနှက်ခြင်း၏ငြင်းပန်းနှိပ်စက်မှုတန်ဖြစ်ပါသည်ကျွန်ုပ်တို့မှာအစွမ်းအစရှစ်လာစီဖို့နဲ့ကျွန်ုပ်တို့ပိုင်ဆိုင်သည့်မြေနေရာကိုပိုင်ဆိုင်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေတွင်အပြောင်းအလဲဖြစ်ပေါ်လာဖို့ကြိုးစားနေကြပါသည်ကျွန်ုပ်တို့၏ကံကြမ္မာအတွက်လုံပိုင်ခွင့်ရှိလျင်ကျွန်ုပ်တို့၏သားသမီးများလည်းတိုးတက်အောင်မြင်မှုရရှိပါလိမ့်မည်ကဘာနှစ်ခုတွင်သူတို့အနေဖြင့်လမ်းလျှောက်ရှင်သန်နိုင်မှာဖြစ်ပြီးသူတို့၏ရိုးရာရင်ကျေးမှုသည်လည်းသူတို့နိုင်ငံအတွေ့လက်ဆောင်တစ်ခုဖြစ်လာမှာဖြစ်ပါသည်ကျွန်ုပ်တို့ဤဌာနေတိုင်းသားအတန်အားဖွဲ့စည်းပုံချေခံဥပဒေတွင်အမျက်တနိုးဖြင့်ထက်သွင်းဌာပနာပြုမှုလုပ်ပေးဖို့လိုလားပါသည်မခရတာဆိုသည်မှာလုပ်ငန်းစဉ်ဤအမြင့်ဆုံးအစီအစဉ်ဖြစ်ပြီးရုံးကံမှုများပြီးဆုံးသွားသည့်နောက်အတူတကွဆူယုံကြခြင်းဖြစ်ပါသည်၎င်းသည်ဩစတြေးလျနိုင်ငံသားများနှင့်ကျွန်ုပ်တို့လူလားတောင့်တသည့်မျက်တက်သောမှန်ကန်သောဆက်ဆံရေးရရှိဖို့ဖြစ်စေနိုင်သလိုတရားမျှတရေးနှင့်ကိုယ်ပိုင်ကြံ့တန်းခွင့်အပေါ်မူတည်ပြီးကျွန်ုပ်တို့၏သားသမီးများအတွေ့အနာဂတ်ကောင်းများဖြစ်ပေါ်စေနိုင်မည်ဖြစ်ပါသည်မကရတာကော်မရှင်မှအစိုးရနှင့်ဌာနေတိုင်းသားတို့အကြားသဘောတူညီမှုရရှိရေးအတွေ့ထိန်းချောင်းလမ်းညွှန်မှုများလုပ်ပေးဖို့လိုလားပြီးသမိုင်းမှန်အကြောင်းပြောဆိုတာမျိုးလုပ်ပေးနိုင်ရေးအတွေ့လှုပ်ဆောင်ပေးဖို့လည်းကျွန်ုပ်တို့လိုလားပါသည်1969ခုနှစ်တွင်ကျွန်ုပ်တို့အားတကောင်စီရင်တွင်ထည့်သွင်းရေးတွဲခဲ့ကြပြီး2019ခုနှစ်တွင်ကျွန်ုပ်တို့၏အတန်အားကြားရဖို့လှုပ်ဆောင်ပေးလာမှုများရှိပါသည်ကျွန်ုပ်တို့သည်လည်းအခြေဆိုင်ရာစခန်းမှထွက်ခွာပြီးကြီးမားကျယ်ပြန့်လှသောနိုင်ငံအတွင်းခရီးကြမ်းစတင်နှင်ကြပြီဖြစ်ပါသည်ဩစတြေးလျနိုင်ငံသားများ၏အနာဂတ်အတွေ့ကောင်းမွန်စေမည့်ဤလှုပ်ရှားမှုတွင်ကျွန်ုပ်တို့နှင့်အတူပါဝင်ကြဖို့လဲဖိတ်ခေါ်အပ်ပါသည
်ကိုလလာယာကိုလလာယာကာရာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ